Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ10ရက်တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မများသတင်းအောင်ပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်လေးကိုလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတို့ကလည်းတိုက်နာဆင်ကြည့်ရှုနိုင်ပါတယ်ရှင်
အနောက်ခတဲ့ကိန်းကြပါစေ။မတ်တင်ကြီးတိုင်းတဲ့ဒူတရင်တွေကိုကျွန်တော်တမောင်းတန်းတင်ပြမှာပါ။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်ဟူချာနဲ့ဒီကနေ့တရင်ကလေးနေမှာတွားရောက်တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိအောင်အာဆီယံသဘောတူညီချက်အပြည့်အဝကောင်တက်ဖော်ဖို့အတွက်နိုင်ငံတကာမှာတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်ဆေးရတာဝန်ခံမှုရှိလာအောင်ဖိအားပေးဖို့အမေရိကန်နဲ့အတူတခြားနိုင်ငံတွေမှာပါလဲတာဝန်ရှိပါတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကဆိုပါတယ်အဒီလိုသတင်းပါဝင်တခြားသတင်းတွေကိုလည်းကြားကြရမှာပ
ါဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနာဆင်ရမယ့်သတင်းတွေမှာတော့ဒီအဖိနှိပ်ခံမြန်မာပြည်သူတွေအတွက်စစ်ကောင်စီတာဝန်ခံမှုရှိရေးအတွက်နိုင်ငံတကာမှာတာဝန်ရှိတယ်လို့ထိုင်းနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်သိုနီဘလင်ကင်ကပြောပါတယ
် We have an obligation to the people of Burma to hold the regime accountable.
ဒီကြောင်ပြေဆုံးကိုတော့အစီအစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒီကြောင်နဲ့တူရခိုင်ပြည်နယ်ရဲ့လုံခြုံမှုနဲ့အကူအညီလိုအပ်နေတဲ့ရခိုင်ဒုက္ခသည်အရေးဆက်သွယ်မေးမြန်းချက်မျက်နှာမှတ်သိနည်းပညာနဲ့စစ်မျက်နှာစာအပြောင်းလဲစတဲ့အကြောင်းအရာတွေပြင်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများထူးခြားစံပြသတင်းများနဲ့သတင်းတွေကတုတအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့မတ်သိန်းညီထိုက်တို့ကပြောပြပေးပါမယ်ရှင
်။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာနဲ့ဒီကနေ့တနင်္ဂနွေနေ့မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်နဲ့မတွေ့ဆုံမီမှာအမေရိကန်နဲ့ထိုင်းနိုင်ငံသားဝန်ကြီးတွေဟာမဟာဗျူဟာမိတ်ဖက်နဲ့မိတ်ဖက်ဆိုင်ရာပူးတွဲညှိနှိုင်းချက်နဲ့ရောင်းလို့အခွင့်အရေးဆိုင်ရာကြမ်းကြမ်းခိုင်နိုင်ရေးနားလည်မှုစာချုပ်တော်တစ်ရက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ်
။ Our countries share the same goal, free, open, interconnected, prosperous, resilient.
လွတ်လပ်ပွင့်လင်းချိတ်ဆက်ကြွယ်ဝကျန်းကျန်းခံနိုင်ပြီးလုံခြုံစိတ်ချရတဲ့ Indo Pacific ဒေသဖြစ်ပေါ်ရေးကိုတူညီတဲ့ပန်းနိုင်အဖြစ်ကျွန်တော်တို့နိုင်ငံလုံးကရှုမြင်ကြပါတယ်။အဲ့ဒီမျှော်မှန်းချက်ကိုရှေ့ရှုပြီးမကြမီနှစ်များအတွင်းကကျွန်တော်တို့ပိုးလို့နီးနီးကပ်ကပ်အလုပ်လုပ်ခဲ့ကြပါတယ်လို့ဘလင်ကန်ကပြောကြားသွားခဲ့တာပါ။အမေရိကန်နဲ့ထိုင်းတို့ကစစ်မှန်ရေးနဲ့ရာသီဥတုဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိုလည်းတိုးချဲ့ဆောင်ရွက်သွားကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးကဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေကွန်တွန်သွားခဲ့တဲ့အတွက်ဝမ်းနည်းစကားပြောကြားဖို့ဂျပန်နိုင်ငံကိုတနင်္လာနေ့မှာတွားရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောပါတယ်
။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီတာဝန်ယူလိုက်နာရေးအာဆီယံနိုင်ငံတွေပူးပေါင်းဆောင်ရွက်ကြဖို့အရှိတောင်အရှခီးစဉ်နဲ့ဒီကနေ့ထိုင်းနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းလိုက်ပါတယ်
။Regional support forthe regime's adherence to the 5-point consensus developed by ASEAN.
ASEAN ရဲ့မြန်မာပြည်ဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီဘက်ကလိုက်နာပြီးတာဝန်ယူမှုတာဝန်ခံမှုရှိရေး ASEAN နိုင်ငံတွေကဆောင်ရွက်ဖို့နောက်အကြမ်းဖက်မှုတွေရပ်ပြီးနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးရေးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးတို့ကိုဆက်လက်တောင်းဆိုဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့တာပါမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အတွက်ကျွန်တော်တို့တတ်နိုင်သမျှနီးလန်းတွေဆက်လက်ရှာဖွေနေသလိုမြန်မာနိုင်ငံကတာဝန်ရှိသူတွေကိုတခြားနိုင်ငံတွေကလည်းထိတိယောက်ယောက်ဖိအားပေးသွားမှာပါလို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ဝန်ကြီးဘလင်ကင်ကမြန်မာနိုင်ငံကဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့တွေ့ဆုံပြီးဘန်ကောက်မှာသတင်းထောက်တွေကိုအခုလိုပြောတာဖြစ်ပါတယ်။အာဆီယံအရှိတောင်အရှနိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုတာဝန်ယူတာဝန်ခံမှုရှိစေရေးတိုက်တွန်းဖို့လိုအပ်တယ်လို့သူအနေနဲ့ထင်မြင်ကြောင်းလဲဝန်ကြီးဘလင်ကင်ကပြောပါတယ်။အရှိတောင်အရှနိုင်ငံများအသင်းအာဆီယံကမြန်မာစစ်ကောင်စီအနေနဲ့အတိုက်ခံတွေနဲ့တွေ့ဆုံဆွေးနွေးဖို့အပါအဝင်သဘောတူညီချက်၅ရပ်ကိုပြီးခဲ့တဲ့နှစ်အပြီးလာတုန်းကဘုံသဘောတူညီချက်အဖြစ်ရယူထားတာဖြစ်ပါတယ်ရှင်
။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်ဆေးရတာဝန်ခံမှုရှိလာအောင်ဖိအားပေးဖို့ အမေရိကန်နဲ့အတူတခြားနိုင်ငံတွေမှာပါတာဝန်ရှိပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်အမေရိကအစိုးရကမြန်မာလူငယ်ခေါင်းဆောင်တွေရဲ့အသံကိုနားထောင်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုထောက်ခံနေပါတယ်လို့လည်းပြောဆိုလိုက်ပါတယ်ဝန်ကြီးအန်တိုနီဘလင်ကန်ရဲ့ထိုင်းနိုင်ငံခီးစဉ်တွေမြန်မာအရေးတက်ကြွလှုပ်ရှားသူလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်နိုအချာအပါအဝင်ထိုင်းနိုင်ငံတာဝန်ရှိသူတွေနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးဆွေးနွေးကြရမှာမြမအရေးကိုလည်းထဲထဲဝင်ဝင်ဆွေးနွေးခဲ့ကြပါတယ်။ထိုင်းနိုင်ငံအပါအဝင်အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကမြမအရေးတွန်းအားပေးနေပေမဲ့အပြုသဘောဆောင်တဲ့ဖြစ်ထွန်းမှုတွေမတွေ့ရဘဲမြမပြည်သူတွေကိုဆက်လက်ဖိနှိပ်နေပြီးအတိုက်ခံတွေအားလုံးနှီးပါးကိုအကျဉ်းချထားတာတချို့နိုင်ငံကထွက်ပြေးတိတ်ချောင်နေရတာတွေကိုမြင်တွေ့ရဆဲပါပဲလို့ပြောဆိုပါတယ်။ထိုင်းနိုင်ငံခီးစဉ်တွေ့ထိုင်းနိုင်ငံဂျာယီဝန်ကြီးနဲ့တွေ့ဆုံစင်မှာနေကြားဖြတ်ကျော်ပြီးမြန်မာပြည်သူတွေအတွက်လူမှုအကူအညီတွေပေးနိုင်ဖို့အမေရိကန်နဲ့ထိုင်းနိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးချဲ့အကောင်အထည်ဖော်သွားမယ်လို့လည်းဝန်ကြီးဘလင်ကန်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းမှပြန်ရောက်ဖို့အမေရိကန်အနေနဲ့တခြားနိုင်ငံတွေနဲ့အတူထိရောက်မှုရှိအောင်ဆက်လက်အားပေးဆောင်ရွက်သွားမယ်လို့လည်းပြောဆိုလိုက်ပါတယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းချစီဗီယာမြို့ငါးတပ်အဆောက်အုံတစ်ခုကိုတနင်္ဂနွေနေ့မှာရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်တာကြောင့်အနည်းဆုံးလူ15ဦးသေဆုံးခဲ့ရတယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးတဦးကပြောပါတယ်။အပြက်စီးတွေအောက်လူ30ကျော်ပိတ်မိနေနိုင်တယ်လို့လည်းဒိုညက်စ်ဒေသအုပ်ချုပ်ရေးမှူးပါဘလိုခလန်ကိုကပြောပါတယ်။ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာရုရှားကဒုံးကျည်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြောင်းစနေနေ့မှာယူကရိန်းဘက်ကသတင်းထုတ်ပါတယ်။လူဆန်နဲ့ဒိုညက်စ်ဒေသနှစ်ခုလုံးကိုရုရှားကဆက်ပြီးတော့တိုက်ခိုက်နေတာပါရုရှားကနိုင်ငံတော်လုံးကအရန်တပ်ဖွဲ့တွေကိုခေါ်ပြီးယူကရိန်းဘက်အနီးတစ်ဝိုက်မှာဖြန့်ချထားတယ်ဆိုပြီးလဲဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကရုရှားကထိုးစစ်ခဏရပ်ထားမယ်ပြောပေမဲ့လက်တွေမှာအကောင့်ထဲဖော်ရက်ပုံမရှိဘူးလို့လဲယူကရိန်းအရာရှိတွေကပြောပါတယ်လူဆန်ပြည်နယ်အလုံးကိုထိန်းချုပ်ထားနိုင်ပြီလို့ရုရှားကပြီးခဲ့တဲ့သတင်းဗတ်ကုံကကြေညာထားပြီးအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုတာကိုတော့ညင်ပါတယ်ယူကရိန်းအတွက်စစ်သားတွေကိုအိုဒက်ဆာမြို့ကနေတင်ပို့ရာကိုရုရှားတွေကဆက်ပြီးတော့တားမြစ်နေပါတယ်ရှင်
အန်တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါရှင
်တင်းကြွေတဲ့ညပိုင်းသတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်အီရန်နိုင်ငံရဲ့လုံရက်တွေကိုတံပြန်ရေးဟာအမေရိကန်သမ္မတဘိုင်ဒန်ရဲ့လမ်းမဲ့အစ္စရေးခီးစင်မှာထိတ်ဆုံးကဆွေးနွေးမဲ့အကြောင်းအရာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ယာယာလက်ပစ်ကတင်းငွေနေနေ့ကပြောကြားလိုက်ပါတယ်။ဇူလိုင်လ10ရက်နေ့မှာတာဝန်ယူပြီးနောက်ကျင်းပခဲ့တဲ့အစိုးရအဖွဲ့ဒုတိယစည်းဝေးမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဘိုင်ဒန်ဟာအစ္စရေးနိုင်ငံကိုဗုဒ္ဓနေ့မှာလာရောက်ဖို့ရှိပါတယ်။မစ္စတာလက်ပစ်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့အစီအစဉ်ဆွဲထားတဲ့ရွေးကောက်ပွဲအထိအိမ်ဆောင်အစိုးရရဲ့ဝန်ကြီးချုပ်နဲ့နိုင်ငံကြားရေးဝန်ကြီးတာဝန်တွေကိုထမ်းဆောင်မှာပါ။အီရန်ကယူရေနီယံတန့်စင်မှုစွာကိုတုံ့ပြန်ခဲ့တယ်လို့အကြောင်းကြားခဲ့ကြောင်းဒီသတင်းပတ်အကုန်မှာထွက်လာခဲ့တဲ့အပြည်ပြည်ဆိုင်ရာအမှုမြူစွိုင်းအေဂျင်စီရဲ့အစိုးရခန်းစားကဆိုပါတယ်။နိုင်ငံတကာတုံ့ပြန်မှုကပြတ်သားဖို့လိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကိုဒီကိစ္စပြန်တော်ဖို့လိုအပ်ပြီးပိတ်ဆို့အရေးယူရေးရန်တရားကိုအပြည့်အဝအသက်သွင်းကြရမှာပါလို့အစ္စရေးဝန်ကြီးချုပ်ကပြောလိုက်ပါတယ်။
ဒီရလင်ကသမရနဲ့ဝင်ကြီးချုပ်တို့ရာထူးကနှုတ်ထွက်တဲ့အချိန်ထိမြို့တော်ကိုလံပေါ်မှာရှိတဲ့သမရအင်ဂျော်နဲ့ဝင်ကြီးချုပ်နေအိမ်တွေကိုဆက်လက်သိမ့်ပိုက်ထားမယ်လို့ဆန္ဒပြသူတွေကတင်းင်းကနေနေမှာပြောဆိုလိုက်ပါတယ်။စနေနေ့တုန်းကကိုလံပေါ်မြို့တော်မှာရှိတဲ့သမရအင်ဂျော်ကိုထောင်းနဲ့ချီတဲ့ဆန္ဒပြသူတွေဝင်ရောက်စီးနှင်းခဲ့ကြပြီးဝင်ကြီးချုပ်အိမ်ကိုမိရှို့ပါတယ်။သမရဂိုတာဘာယာရာဂျာပတ်ဆာနဲ့ဝင်ကြီးချုပ်ရန်နေဝေခရာမင်းစင်းတို့ကရာထူးကနှုတ်ထွက်ဖို့သဘောတူထားပါတယ်။အနာလွှဲပြောင်းမှုအဆင်ပြေချုံးမွေစီရဲ့အတွေ့ဇူလိုင်လ23ရက်နေ့မှာရာထူးကဆင်းမဲ့ဆင်းမှာဖြစ်ကြောင်းတမရကလွှတ်တော်ဥက္ကဋ္ဌကိုပြောဆိုထားပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့ချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်
။မက်ဆက်စီယိုရဲ့ကာလဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေလှုပ်ချံမှုအပြီးမကြမီမှာဂျပန်ပြည်သူတွေဟာမဲယုံတွေကိုတင်းငွေတွေကတွားရောက်မဲပေးခဲ့ကြပါတယ်။အထက်လွှတ်တော်ရဲ့အမတ်နေရာတဝက်အတွက်မဲပေးနေခဲ့ကြတာပါ။ရှင်ဆိုအာဘေရဲ့အနာဂတ်ပါတီလေမုတ်Liberal Democratic Party LDP နဲ့မိတ်ဖက်ပါတီကွန်မြူနတီပါတီတို့ဟာအထက်လွှတ်တော်မှာ အမတ်နေရာတပွဲကျော်ရရှိလိမ့်မယ်လို့ NHK နဲ့ကျိုးတို့သတင်းဌာနတို့ကမဲပေးထွက်လာသူတွေရဲ့သဘောထားစစ်တမ်းပေါ်မူတည်ပြီးမျှော်လင့်ထားကြပါတယ် LDP ပါတီအားဂျပန်နိုင်ငံရဲ့စီးရဲအသုံးစိတ်ကိုနောက်၅နှစ်အတွင်း GDP ရဲ့နှစ်ရာခိုင်နှုန်းထိတိုးမြင့်လို့ပြီးစီးရဲမှာမပါဝင်ဖို့ပြဋ္ဌာန်းထားတဲ့ဖွဲ့စည်းပုံကိုလည်းပြောင်းလဲပြစ်ချင်ပါတယ်အဒီလိုပြောင်းဖို့ဆိုရင်အထက်အောက်လွှတ်တော်တရားလုံးမှာအမတ်၃ပုံ၂ပုံရဲ့ထောက်ခံမှုအပြင်လူလူဆန္ဒခိုင်ပွဲမှာအများစုထောက်ခံမှုလိုအပ်မှာဖြစ်ပါတယ
်။ဝင်ဘဲတန်အမျိုးသားနောက်ဆုံးဘိုလ်လူဘွဲမှာတော့ဂျိုကိုဗစ်နဲ့ကီရီအော့စ်တို့ရှင်ပြိုင်နေကြပြီးအခုသတင်းမကြေညာမီအချိန်ထိကီရီအော့စ်ကပထမပွဲကြီးမှာ6-4ဂျိုကိုဗစ်ကဒုတိယပွဲကြီးမှာ6-3နဲ့နိုင်နေကြပါတယ်။တတိယမြောက်ပွဲကြီးကိုဆက်ပြီးတော့ကစားနေကြပါတယ်။မနေ့ကအမျိုးသမီးနောက်ဆုံးဘိုလ်လူပွဲမှာတော့ကာဇက်စတန်နိုင်ငံကအလီနာရောဘတ်ခီနာကတူနီးရှားနိုင်ငံကအွန်းဂျာဘာကို3-6, 6-2, 6-2နဲ့အနိုင်ရဘိုးဆွဲသွားပါတယ်။ရောဘတ်ခီနာဟာအသက်23နှစ်ဖြစ်ပြီးအဆင့်လဲ23သတ်မှတ်ခံထားရပါတယ်။အွန်းဂျာဘာကအဆင့်နံပါတ်1ဖြစ်ပါတယ်။ဒီအမျိုးသမီးဖိုင်နယ်ပွဲဟာ Grand Slam ဖိုင်နယ်ပွဲတွေမှာတော့မှတ်တမ်းတင်ရမယ့်ပွဲတစ်ပွဲဖြစ်သွားခဲ့ပါတယ်။ Grand Slam လို့သိကြတဲ့ Australia ပြင်သစ် Britain Wimbledon နဲ့ US Open အဓိကပြိုင်ပွဲကြီး၄ပွဲမှာဘိုးဆွဲတာဟာ Rabakina အတွက်ပထမဆုံးဖြစ်သလိုကာဇက်စတန်နိုင်ငံအတွက်လည်းပထမဆုံးဖြစ်ပါတယ်။ဒါဟာဘိုးလူပွဲတက်လာသူနှစ်ယောက်စလုံးအတွက်ပထမဆုံး Grand Slam ဖိုင်နယ်ပွဲလည်းဖြစ်ပါတယ်။အွန်းဂျာဘာဟာလည်းတူနီးရှားနိုင်ငံကဖြစ်ပြီး Grand Slam ဖိုင်နယ်ပွဲကိုတက်ရောက်တဲ့ပထမဆုံး Arab Africa အမျိုးသမီးတစ်ဦးဖြစ်ပါတယ်ရှင
်။တင်းငွေညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့မသိင္ထိုက်တို့ပြောပြပေးခဲ့တာပါရှင်။ကျမတို့ရဲ့ VV Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VV ရဲ့ Facebook စာမျက်နှာနဲ့ VV ရဲ့ website စာမျက်နှာ burmese.voanews.com ကနေအချိန်နဲ့တပြေးညီဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေမတိုင်ခင်မှာအခုတော့ထိုင်းနိုင်ငံကိုရောက်နေတဲ့ American နိုင်ငံရဲ့ဝန်ကြီးမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့တဲ့အကြောင်းကိုတင်ဆက်ပေးခြင်းပါတယ်။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်အစိုးရအတာဝန်ခံမှုရှိလာအောင်ဖိအားပေးဖို့အတွက်အမေရိကန်နဲ့အတူတခြားနိုင်ငံတွေမှလည်းတာဝန်ရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရကမြန်မာလူငယ်ကောင်းဆောင်တွေအတန်ကိုနားထောင်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဆောင်ရွက်ချက်တွေကိုလည်းထောက်ခံနေပါတယ်လို့သူကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာတနင်္ဂနွေနေ့ကျင်းပတဲ့ဝန်ကြီးဘလင်ကင်ရဲ့သတင်းစာရှင်းလင်းပွဲမှာကိုယ်တိုင်တက်ရောက်ပြီးတော့သတင်းယူခဲ့တဲ့ဒေါက်ခင်ဆိုးဝင်းပြောပြပေးပါရှင်။
အမေရိကန်နိုင်ငံသားရင်းဝင်ကြီးအန်တိုနီဘလင်ကင်ဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့တဲ့ G20 ဆက်မှုထိပ်သီးနိုင်ငံတွေရဲ့နိုင်ငံသားရင်းဝင်ကြီးတွေရဲ့အစည်းအဝေးကအပြန်ထိုင်းနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာအပါအဝင်ထိုင်းတာဝန်ရှိသူတွေနဲ့တနနိုင်ငံပေါင်းပေါင်းဆောင်ရွက်ရေးဆွေးနွေးကြရမှာမြမအရေးထက်ထဲဝင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ထိုင်းနိုင်ငံအပါအဝင်အာဆီယံရှေ့တောင်အရှနိုင်ငံတွေကမြမအရေးတွန်းအားပေးနေတယ်နဲ့သူတို့ဘောဆောင်နဲ့ချစ်ထွန်းမှုတွေမတွေ့ရပဲမြမပြည်သူတွေကိုဆက်လက်ဖိနှိပ်နေပြီးအတိုက်ခံတွေအလုံးကြီးပါကိုကျင်းချထားတာဒါမှမဟုတ်အချို့နိုင်ငံကနေထွက်ပြေးတိမ်းရှောင်နေရတာကိုမြင်တွေ့နေရသေးပါပဲလို့ဝင်းစီဘလင်ကင်ကအခုပြောဆိုလိုက်ပါတယ
် And we continue to see a terrible humanitarian situation exacerbated by the fact that the regime is not delivering
စစ်ဆိုးရွားကပြည်သူတွေရဲ့လိုအပ်နေတာတွေကိုမဖြည့်ဆည်းနိုင်တဲ့အတွက်အင်မတန်ဆိုးရွားလာတဲ့လူမှုဒုက္ခတွေနဲ့ရင်ဆိုင်နေရတာကိုကျွန်တော်တို့တွေ့မြင်နေရဆဲဖြစ်ပါတယ်။မြန်မာပြည်တွင်းအကြမ်းဖက်ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုလက်ခံဖို့ထိုင်းနိုင်ငံမှာလည်းဝင်ပိနေတာတွေ့ရပါတယ
်။ထိုင်းနိုင်ငံခီးစဉ်အတွင်းထိုင်းနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံစဉ်မှာလေကြားဖြတ်ကျော်ပြီးမြန်မာပြည်သူတွေအတွက်လူမှုရေးစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အမေရိကန်နဲ့ထိုင်းနိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးချဲ့အကောင်အထည်ဖော်သွားမယ်လို့လည်းဝင်းဂျီဘလင်ကင်ကပြောပါတယ်။ထိုင်းနိုင်ငံလိုအင်းနီးချင်းနိုင်ငံကအမေရိကန်နဲ့ပူးပေါင်းပြီးမြန်မာဒုက္ခသည်တွေကိုဖိမကူညီနေတယ်လို့နိုင်ငံအလုံးအနေနဲ့လည်းစစ်အစိုးရဖိနှိပ်နေတာတွေကိုပြက်ပြက်သားသားထောက်ပြပြောဆိုမှုတာဝန်ရှိတယ်လို့အခုလိုထောက်ပြလိုက်ပါတယ်
။ But look at this point I think a few things. One, all countries have to continue to speak clearly about what the regime is doing.
ဒီချိန်မှာစစ်ဆိုးရဘာတွေလုပ်နေတယ်လဲဆက်ပြီးတော့ဖြစ်ပွားနေတဲ့ရဲဆက်ဆက်ဖိနှိပ်နှိပ်ကွပ်နေတာတွေနဲ့ပတ်သက်ပြီးတော့နိုင်ငံအားလုံးကပြက်ပြက်သားသားဆက်လက်ထုတ်ဖော်ပြောဆိုရပါလိမ့်မယ်။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်ဆိုးရတောင်းခံမှုရှိလာအောင်ဖိအားပေးဖို့ကျွန်တော်တို့မှလိုက်နာရမယ်ဝတ္တရားရှိပါတယ်။
မြန်မာနိုင်ငံဒီမိုကရေစီ လမ်းမှာမဟုတ်ပြန်ရောက်နိုင်မှုအမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံတွေနဲ့အတူထိရောက်မှုရှိအောင်ဆက်လက်ဖိအားပေးတာတွေပုံမှန်ဆောင်ရွက်နေတယ်လို့လည်းပြောဆိုပါတယ်ဝင်းဂျီအန်တနီဘလင်ကင်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမှာမြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူလူငယ်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီကမ္ဘာလုံးကယူကရိန်းနဲ့ရုရှားစစ်ပွဲကိုအာရုံစိုက်နေကြပြီးမြန်မာအရေးကိုလည်းအမေရိကန်ကမေ့မထားပဲညှစ်ချေမပြတ်အာရုံစိုက်နေပြီးတော့လူငယ်တွေရဲ့သဘောထားအမြင်တွေကိုသိရှိနိုင်ဖို့အတွက်အခုလိုတွေ့ဆုံဆွေးနွေးတာလို့ဝင်းဂျီဘလင်ကင်ကရှင်းပြပါတယ်အထူးကားတွေကြောင့်အိုးအိမ်စွန့်ခွာတိတ်ရှောင်နေရသူဒုက္ခသည်တန်းတန်းကျော်အတွက်စာနာမှုတွင်ကြီးတွေတိုက်ရိုက်ပြီးနိုင်ရေးနဲ့ပတ်သက်လို့စစ်ကောင်စီရဲ့ဆက်ဖွဲ့မှုတွေကြောင့်ထိရောက်မှုမရှိတဲ့သာရကတွေနဲ့တကွလူငယ်တွေကတင်ပြခဲ့တယ်လို့လူငယ်ခေါင်းဆောင်သူအဖြစ်သူကိုတန့်စင်ကပြည်ဝင်ကိုပြောပါတယ
်အထောက်ပံ့တွေကိုဟိုထိုင်းဆိုရအိန္ဒိယဆိုရတခြားပေါ်တာဆိုရနဲ့ဒီထက်ပိုပြီးတော့ဗောနော် humanitarian corridor ခေါ်တာဗောတဲ့အာဆီယံမလုပ်ပေးနိုင်တဲ့ဟာမျိုးဗောဒါပေမဲ့နိုင်ငံတကာနိုင်ငံချင်းစီကိုဒီ United States အနေနဲ့ဟိုအထောက်ပံ့ကိုပေးနိုင်ဖို့တခြားအနေဖွဲ့တွေကကူညီပေးနိုင်ဖို့ကျွန်တော်အားရဲ့အလေးထားပြီးတော့ပြောပြတယ်
American ပြည်အောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီလက်မှတ်ပေါ်ပြန်ရောက်အောင်ချင့်ကပ်တဲ့နေရာမှာ reactive တုံ့ပြန်လာတဲ့ proactive အရင်လက်တွေထိရောက်စွာတွန်းအားပေးစီလိုတဲ့အကြောင်းတိုက်တွန်းနိုင်ခဲ့တယ်လို့လူငယ်ခေါင်းဆောင်တူဖြစ်သူမတ်တင်စာရှွန့်လေးကြီးက VOA ကိုပြောပါတယ်။ဒါအပြင် Federal Democracy နိုင်ငံထူထောင်ရေးကိုရှေ့ရှုပြီးတော့ဆီယနာရှင်စနစ်ကိုတော်လှန်နေကြတဲ့ယူရဲချက်နဲ့ပတ်သက်ပြီးလဲဝင်းကြီးဘလင်ကန်နဲ့ဆွေးနွေးခဲ့တယ်လို့မတ်တင်စာရှွန့်လေးကြီးကပြောပါတယ်။
Federal Democracy ကဒါလည်းမြန်မာပြည်အတွက်တကယ်အင့်တော်ကောင်းမွန်တဲ့ဒီနိုင်ငံရေးစနစ်ဖြစ်တယ်ဒီစနစ်အပြောင်းအလဲကိုကျွန်တော်တို့လိုချင်တာဟိုလူပုံကိုအပြောင်းအလဲ regime အပြောင်းအလဲတွေထက်ကိုကျွန်တော်တို့ political စနစ်အပြောင်းအလဲကိုတွန်းနေတဲ့ revolution ဖြစ်တယ်ဆိုတော့အဓိကပြောခဲ့တယ်ပေါ့နော်အဲ့ဒါကိုသူတော်တော်လေးကိုအာနားထောင်သွားတယ်နောက် NUCC လက်ရှိအခင်းကျင်းမှာ Federal Democracy Charter ရဲ့ဒီအလားအလာတွေကဘယ်လိုရှိလဲဆိုတာလေးကျွန်တော်တို့ရှင်းပြရတယ်စစ်အုပ်စုရဲ့ဥဆောင်မှုနောက်သူတို့ရေးတဲ့ roadmap မပါတဲ့အခင်းချင်းကိုကျွန်တော်တို့စနေပြီတဲနေပြီလမ်းခုလက်ကိုရောက်နေပြီသူတို့ရဲ့တံမိုးထောက်ကမှုပါပါမပါပါကျွန်တော်တို့ရှေ့ဆက်နေပြီသွားနေမှာပဲအဲ့တော့သူတို့ပံမိုးထောက်ပတ်မှုပါရင်တော့ကျွန်တော်တို့ပုံနီးမယ်ပုံမြန်မယ်ဒါကိုကျွန်တော်တို့အဓိကရှင်းပြခဲ့ရပါတော့
အမေရိကန်ပြည်ထောင်စုအနေနဲ့လူငယ်တွေရဲ့အတန်ကိုနားထောင်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့လည်းထိတွေ့ဆက်သွယ်ပူးပေါင်းဆောင်ရွက်နေပါတယ်လို့ဝန်ကြီးပြည်ကံကအခုပြောပါတယ
် We are working with young people we're working with the national unity government we're working with
လူငယ်တွေနဲ့အတူပူးပေါင်းဆောင်ရွက်နေတယ်လို့ NUG အစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းထောက်ခံပံ့ပိုးတာအပါအဝင် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအပြင်မြန်မာလူထုကိုအမှန်တကယ်ကိုစားပြုတဲ့ကိုယ်စားလှယ်တွေနဲ့လည်းထိပ်တွေ့ဆက်သွယ်ပူးပေါင်းဆောင်ရွက်နေပါတယ
်ဇူလိုင်လ10ရက်တနင်္ဂနွေနေ့ညနေမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာထိုင်းနိုင်ငံဘန်ကောက်မြို့ကနေဂျပန်နိုင်ငံတိုကျိုမြို့ကိုခရီးဆက်မှာဖြစ်ပါတယ်ရှင
်ဒီကနေ့သတင်းစာရှင်းလင်းပွဲမှာကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ဒေါက်ခင်ဆိုးဝင်းပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကဒုက္ခသည်အရေးကိုဆက်ချင်ပါတယ်။ရခိုင်ပြည်နယ်ရင်းမှာရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစစ်တပ်ကြားမှစီးရီးပဋိပက္ခတွေကြောင့်အခုချိန်ထိဒုက္ခသည်စခန်း100ကျော်မှခိုးလုံနေရတဲ့နေရက်တိန်ရှောင်ရခိုင်ပြည်သူ 42,000 ကျော်အတွက်စာနယ်ဇင်းခံနဲ့ကျန်းမာရေးဆောင်ရှားမှုတွေအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေတဲ့အဖွဲ့အစည်းကပြောပါတယ်။ဒီအခြေအနေတွေကိုတော့စစ်ပြေးဒုက္ခသည်ရခိုင်ပြည်သူတွေကိုအကူအညီပေးနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များအစီယုံအတွင်ရေးမှုကုစောစောချုံးကိုမဆုမွန်ဆက်သွယ်မိ мян ထားပါရဲ့ရှင
်ခုဒီရခိုင်ပြည်နယ်ထဲမှာပေါ့နော်ဒီတောက်လျှောက်လေကိုစောစောထွန်းတို့ကစစ်ပြေးဒုက္ခသည်တွေနဲ့စစ်ဆောင်စခန်းတွေကိုတွားပြီးကူညီပေးနေတဲ့ဒီအဖွဲ့အစည်းရဲ့ဒီတာဝန်ရှိတဲ့သူတယောက်အနေနဲ့အခုလောလောဆယ်မှာရခိုင်ပြည်နယ်ထဲမှာပေါ့နော်ဒီစစ်ဆောင်ဒုက္ခသည်စခန်းပေါ့ဘလောက်လောက်များရှိနေသေးလဲနောက်ပြီးတော့ဒီဒုက္ခသည်တွေရဲ့လက်တလောအခြေအနေလေးနည်းနည်းရှင်းပြပေးပါရှင
်အခုအထီးကဒီဒုက္ခသည်စခန်းကနေပြီးတော့တရားစစ်ဆောင်ရှိနေသေးတာပေါ့နော်ရှိနေသေးတယ်အဲဒုက္ခသည်အရေးအတွင်းအဖြစ်ဆိုလို့ကျွန်တော်4,200လောက်ရှိနေပါသေးတယ်ခင်ဗျအဲအခုဒီစီမင်းရှောင်းတွေရဲ့လက်ရှိအရှိနေတဲ့အခြေအနေကတော့အဲသူတို့မှဒီထောက်ပံ့ကူညီမုန်းတွေကတတော်ကိုနေပါတော်တဲ့အခြေအနေမှာရှိတယ်ဒီလိုကန်နာပေါင်းစုံဖက်မှနေပြီးတော့မှတတော်ကိုအားရတော်တဲ့အခြေအနေမှာရှိပါတယ်အဲဒီစင်နာသိင်းလိုက်တဲ့နောက်ပိုင်းမှာကနေစားပြီးတော့မှတဖြည်းဖြည်းပူပြီးတော့မှခေခေလာတဲ့အနေအထားဖြစ်ပြီးတော့မှဒီနေ့အချိန်အခါကကြတော့လုံးလုံးကိုဗါလေဆိုးရလာတဲ့အခြေအနေမျိုးကိုရောက်သွားတာပေါ့လေနော်ဒီစီမင်းရှောင်းတွေကသူတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာအနေအထားအဖြစ်ကလေတော်တော်ကိုဆူဆူဝါးပြလာတယ် သူတို့ကဒီနည်းကိုပြင်ဆင်ကြတယ်ဒါပေမဲ့အချိန်ကြာတာဒီနည်းအများအဲ့ဒါကတော်တော်လေးကိုမဖြစ်နိုင်ပြင်လာနိုင်တဲ့အခြေအနေမျိုးကိုတွေ့လာတယ်သူတို့ကသူတို့နေရာကျန်တာပြန်ဖို့အတွက်ကသူတို့ရဲ့မုံနှမ်းနေရာမှာကသူတို့ကိုလုံးလုံးချုံတဲ့အခြေအနေမျိုးတွေမရှိနေဘူးပေါ့နော်ဖဲလဲလက်ကိုင်တဲတဲ့ရဲ့လှုပ်ရှားမှုတွေကပုံပြီးတော့များလာနေတဲ့အခါမှာဒီတိုက်ပွဲတွေပြင်ဖြစ်လာမလားဆိုတဲ ဒီစီဘေးရှောင်းတွေကထပ်ဖွဲ့ကူညီမှုတွေနေပါလာတဲ့အချိန်ခါမှာသူတို့ကသူတို့ဒီအသာသောအတွက်ကိုရှာဖွေရတာရှိတယ်။အဲ့ဒီကမှာအန်ဒီကျောင်းနဲ့ရှိကိုစီစီရင်းနဲ့သူတို့ကသွားပြီးတော့လွားရတာရှိတယ်။အဲ့ဒီမှာထိခိုက်မှုတွေပိုပြီးတော့များလာတယ်ပေါ့လေ။ဟုတ်ကဲ့။အဲ့တော့ဒီဟာတွေအကုန်လုံးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီစီဘေးရှောင်းတွေရဲ့နေရာကိုပြန်နိုင်ဖို့ဆိုတဲ့အခြေ
ဟုတ်ကဲ့ဒီမှာဒီကအကုန်လုံးစုံပြီးတော့မှာသူတို့ဖက်မှနေပြီးတော့နေရထိုင်ရေးစားရေးတာဝန်နဲ့တခြားသောလူမျိုးစက်ကိစ္စတွေအကုန်လုံးကိုရိုးရိုးငူနာကိုတွေ့ရပါလိမ့်ဗျဟုတ်ကဲ့ရှင်ဟုတ်ကဲ့ကိုစောစောထွန်းခုနကတော့ပြောခဲ့တဲ့အထက်မှာဒီဒုက္ခတဲ့စခန်းကတရာကျော်ရှိနေတယ်နောက်ပြီးတော့ဒီဒုက္ခတဲ့ဥယျာ၄000ဝန်းကျင်လောက်ရှိနေတယ်ဆိုတော့အဲ့ဒီဒုက္ခတဲ့တွေက
เป็นนี่หลอกกระเดกะตรุเนี่ยเต็งช่องมีတော့มาหนีแก่ได้ดิอณีท้ามาရှိနေเลยบ่เนาะอะล่ะนี้เน้นๆရှင်းပြပေးပါဦးโอเคครับดิทีนี้ช่องนี่ซาပြီးတော့มาดิเนี่ยซึ่งพอคุณลงมาได้อาชีพนี่ก็2400กว่าเนี่ยพี่တော့ซะล่ะบ่ดิแต่แม้2400กว่าไม่มาတော့ปูပြီးတော့ย้ายล่ะบ่เอ้ยอะล่ะนี้พี่ตัวมาตะทีๆย้ายล่ะได้อาชีพนี้มาဖြစ်ပါတယ်ทีนี้ช่องอีกด้วยกันเต็งเนี่ย3000กว่าอาชีพโหมีได้ให้ล่ะရှိတယ်แต่แม้นับไป are the people who are the people
ตรุอ่ะอะคูดิไอ้ทุกข์เตรี่ก็บ่เนาะดิสแกนนี่โหลตรุอี้จาฉะทาไปทาล่ะดามุโลษิพุ้งเนาะจีจ้องนี่เนี่ยสาตินจ้องนี่มาฉะทาไปทาล่ะบ่เนาะดิทุกข์เตรี่ดิสแกนเตียจ่อชื่อเลยสุดาคะเลอะล่ะนี่เน่ๆชื่อไปบ่อ๋อโอเคค่ะไอ้นี่นิทานยาเนี่ยปုံเซนก็เลยดิเนี่ยฉะทาเนี่ยปုံเซนก็เลยอนุโยชื่อบาเลยอะชูมาจ้ะเนาะดิพุ้งจ้องนี่มาคงเลยหาไปชื่อเลยเอ่อนับไปแล้วมาดิเอ่อจิ๋อดิเล็กแค่ทาเน
မှာနေရာခြားတာပေးလေးကဲနေလေအနည်းငယ်ရှိတယ
်ဟုတ်ကဲ့
အဲ့တော့ဒီစီမေးချောင်းလို့အချက်ဖြစ်ပြောနေပေမဲ့တကယ်တမ်းကျတော့ဒီရွှေပြောင်းနေရာခြားတဲ့ပုံစံကတော့အမျိုးမျိုးရှိနေကြပါတယ်အခုလက်ရှိစကားစားအစိုးရဘက်ကနေပြီးတော့မှကဲလို့မသိမဲ့ဘူးဘာထပ်ပဲမှမတော်လာမပူအားဘူးဆိုတဲ့ဟာမျိုးတွေလည်းရှိပါတယ်
ဟုတ်ကဲ့အဲ့တော့ခုနကကိုစောစောထုံးရှင်းပြသလိုပေါ့နော်ဒီမှာရှက်ကြံခဲ့ရတဲ့ဒီ4000ကျော်ဒီဒုက္ခတွေတွေပေါ့နော်အာဒီရခိုင်လူမှုအဖွဲ့တွေဒီကူညီပေးအဖွဲ့တွေကကူညီပေးနေပေမဲ့သူတို့ရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာပေါ့နော်အများကြီးကူညီတွေလိုအပ်ချက်တွေရှိနေတယ်အဲ့တော့အရေးပေါ်လိုအပ်ချက်ရှိတယ်ဆိုသူတို့အတွက်ဘာတွေများရှိမလဲရှင
်ဟုတ်အဲလုံးလုံးစီမှာတော့ဒီကျွန်တော်တို့ဒီဒေသခံအဖွဲ့အစည်းတွေမှာလည်းပဲဒီညမုံဝင်နေပတ်သက်ပြီးတော့မှာသူတို့ကိုရုံးကန်နေရတဲ့အခြေအနေမှာရှိတာပေါ့လေအဲ့တော့အရင်တော့လိုမျိုးကျွန်တော်တို့လေတော်များတော့ကူညီပေးနိုင်တဲ့အခြေအနေမှာတော့မရှိဘူးအခုတော့အစ်ကျွန်တော်တို့ကူညီပေးတာပါလေဆိုတော့ဒီအရေးပေါ်လွယ်ချက်အခြေအနေတွေပေါ့လေနော်ဥပမာဆိုပါစို့ခရီးတစ်ကျောင်းဖွင့်လာပြီအကျောင်းမထားနိုင်ဘူးအကျောင်းလည်းပတ်သက်ပြီးတော့မှအဆုံးဖတ်ပြီးအကျောင်းဆုံးဖတ်ပြီးတွေမဝင်နိုင်ဘူးဒါဆိုရင်ကျွန်တော်တို့ကအကျောင်းဆုံးဖတ်ပြီးတွေကိုတိုင်းတစ်ပိုင်းထောက်ပံ့နေတဲ့ဟာတွေမျိုးပေါ့နော်အနောက်ချက်မှန်းလည်းပတ်သက်လို့ရှိရင်လည်းဥပမာဒီစခန်းမှာကြတော့ဒီချက်မှန်းရေးထိခိုက်မှုတစ်ခုတော်တော်များဖြစ်နေတယ်အဲ့ဒါလည်းပတ်သက်ပြီးတော့မှအဲ့ဘုံမှုတစ်ခုလုံးနိုင်လုပ်နိုင်မလားပေါ့။နောက်တစ်ခါဒီမှာကြာလို့ရှိရင်တော့ဒီကမ်းပြည်မှာနေပြီးတော့မှဆိုင်ခါတော့ပြင်ပြဲပေါ့ပြီ။ဒီရှစ်တပဲလောက်မှကိုစားကြမရှိဖြစ်တော့မယ်။အဲအဲ့တော့အနည်းငယ်တော့ထပ်ပဲမှုတွေတော့အရေးပေါ်လိုအပ်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့ထပ်ပဲနိုင်တယ်ပေါ့။ဒီလိုပုံစံမျိုးတွေနဲ့ဖြည့်ရှင်းပေးနေကြတယ်ရှိပါသေးဗျ
။ဟုတ်ကဲ့ရှင်။ကိုစောစောထုံးခုနပြောသလိုပေါ့နော်2018ခရဲကဖြစ်ခဲ့တဲ့ဒီရခိုင်ပြည်နယ်တွင်းမှာရှိတဲ့ဆေးရည်တင်မာမှုတွေကြောင့်မလို့ဆစ်ဆောင်ခဲ့ရတယ်။2021ခုနှစ်ဖေဖော်ဝါရီဆရာနာသိမ်းပြီးတဲ့နောက်ပိုင်းမှာလည်းတချို့ထပ်ပြီးတော့မှထက်ရောက်လာတဲ့အသစ်တွေရှိရပေါ့နော်။ဒီဒုက္ခတွေအသစ်တွေလည်းရှိရဆိုတော့လက်တလောနယ်မြေထဲမှာလည်းအခုလက်ရှိအနေအထားကဒီသူတို့အိမ်နေရပြန်မှုအတွက်ကိုစိတ်ချရတဲ့အနေအထားမဟုတ်သေးဘူးဆိုတော့အခုကလည်းဒီမိုးရင်းကာလလည်းဖြစ်နေတယ်။နောက်ရှေ့ဆိုလည်းစောင်းရသီးတို့ဘာလို့ရောက်လာတော့မယ်ပေါ့နော်။ဆိုတော့ Tuh ya ni tanya satau ye ne di pemain mana di sewa pesi di long lau ya buat aku. Tapi ni tuh baga bahari ni aku ni sahaya pemain soin tuh tu ada dua zon pemain le. Kau tuh tuh bahari belajar nasi le sih.
Okay, di kanga tu di kubi kalama tunga tuh sih di IDP game ni boleh ni udah baby lama. Kubi kasi sih le ko tu boh tu boh tu le kita sih video malu sampai dah tuh hari kena tu. Di game itu macam tu soin kita lomba mana. Di awal itu macam ni juga, ada mesti lagi dua buku. Di bukan ni juga, jangan lupa senarai video mah. Yang aku susun apa sila dia seni mah mahu beli ni. Kalau ni mah seni mah sokong ni mah. Thailand ni di tempat mana ada lupa di seni jangan lupa. Umah solo seni dah. Di game ni mah ni video mah. Di kalau ye di ni tempat buat aku, jadi sahur di sahur ni hamil mah. Yang aku kau sih boleh mah beli. Di langsung kau mah ni seni juga ni video jangan lupa di seni jangan lupa. Nah, betul mah. Di zaman yang betul betul sini, asyik aja mah itu semua mulai dulu. Kami lulu ya sih dia pun dah mulai dulu. Lepas itu sini, kalau tu kan. Nah, di kiri kiri ni betul betul penyayi solo sini ni. Di camp ni kan, betul mah kiri ni mah. Tercakap di ni saja mah. Jom tonton buat aku. Asyik beri hari sih dia. Kalau tu sih orang orang ni ada. Tapi sebab tu dia asyik kan.
มันเรื่องนั้นไม่ชอบตาไม่ชิมเลยลูกพี่ยังไม่ไปเลยกูรอที่ภรรยาดูลูกพี่ดูสินะชิบาร์เลยจ้ะโอเคใช่โอเคน้าส่งนี่เนี่ยบ้างที่จะขายดีดูเรื่องจบบ่เนาะที่ก็เยจีส่งบ่เนาะกูเล่าตลอดมาลูกเบ้เต้เนี่ยลูกเบ้บุเยจีส่งลูกอันนี้เนี่ยเช็คส่งลูกเชียบ้าลูกเปล่าลูกยามเลยกูจะรู้หนูบ้านยาต้องสู้เจ้าหน้าชิบาร์เลยใช่ที่ที่เรื่องนี้ก็เนี่ยบิดออกมาเจ้ารู้ก็บิดก็บาร์บี้โพสต์กูโต้โพสต์บิดออกมาตาบิดออกมา
ဟုတ်ကဲ့အဲ့တော့ဒီလိုအလုပ်တွေကိုကျွန်တော်တို့ကလုပ်ဆောင်နေခါမှာဒီပြည်သူလူထုရဲ့အသေးအဝေးစီစဉ်ကိုအရှိန်ဆုံးအားပြီးတော့မှာပြည်သူကိုကာကွယ်ဖို့ရှိတဲ့ဒီအရှိန်မုံအရာပေါ့လေဒီလုပ်ငန်းတွေကိုအနောက်ရှေ့မှာပြဖို့ကတော့ကျွန်တော်အစုခွဲအသီးသီးကိုကျွန်တော်တို့ကတောင်းပန်ရှိတာရှိပါတယ်ဗျာဟုတ်ကဲ့ရှင်ကျွန်တော်တို့ရဲ့ဒီစီမံကိန်းလုပ်ဆောင်ချက်တွေအဲ့မှာအထက်ကအသ
ဒီအစုဖွေးတွေကကျွန်တော်တို့ရဲ့ဒီပြည်သူလူထုကိုအခြေခံတဲ့လှုပ်ဆောင်မှုတွေကိုနားလေတဖို့ပေါ့ပေါ့နဲ့ချောမွေးအောင်လူပြည်ဖို့လူအဲ့ပါတယ်ဒီနိုင်ငံတကာကကူညီပေးတဲ့အဖွေးတွေကနေပြီးတော့မှဒီအားလေးတွေကိုပေါင်းစပ်ညီနိုင်ပြီးတော့မှနားလေကြဖို့လူတာပေါ့လေဒါတွေကအရေးကြီးပါလေခင်ဗျဟုတ်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်ကိုစောစောထုံးရဲ့ကျေးဇူးများကြီးတင်ပါတယ်ဟုတ်ကဲ
team and Nipinyaha, Sinanaza, Piang Lerigo, Pipo, Siri, Jangfi, Rinda, Julita, Bo, Pipo, Tire, Dringo, Koyemon, Pipia, Bibounce.
And Yimbozia, Penny, Bime, American Ma, Madinga Duri, Jazu Muma, Dagon, Pikaya Durigo, Yeriga, Porto Yama, Yanago, Kumuda, Nibinyan, and Shapu, Sisiya, Seneco, Tony Javare. You bring Sipwema, they saw Nuri, Jandu Pinna, Durine, Sit Yazamu, Julum Hudra. Madinga do Rigo, Porto Yama, Dong Chani Jong, Ukraine Yeta Poye, Bianjai Tana, Ajige, Leonid Tim Chanko got Piovare.
Facial recognition is one of the.
You know, Sisi Porto and Nibina, Imitama, Tone and Nibina Pibi, General Tone and Yamale, the Gay, Lopipare, Ukraine Yeta Poga, Tana Naku Temakama, the Nibina, Tonyway.
Yanago, Gumudane, Sisi Shapuina, Nibina go, Pandi Tare, American Company, Clearview Eanga. Russia said Darwin, but that the Acheladigo, Porto Nemo, Billionaire Chile Acheladigo, Ukraine Ia Chile, Dongwe Putaware, D. Cheladuremaro, website way, Lumukunye de Pete, Facebook Net, Russia Lumukunye, Vigiga, Double Nule, Power Nello, Clearview A and Comedy, Tudon Nulepie, Amuzon Yashi Joe, Juan Tontaga, Viego Piovare.
They had photos of two deceased soldiers, one of them had identified.
The Doris Donnea Yet Double Nule, Turoma Shibare. Tiauga Badusura, a chet lady shibe me, now diagura matibabu. Dane, Dumianago, Chanaru, Nipinyasanene Shaji Lide Aka, Ti Dore Tiauha, Badusura, Lumu Kunyaga, a chet lemma, Tatuibare.
Yanago, Sisi Porto Nainesura, Tila Jaye, Anagama, Si Yazuem Huregura, Handa Naila Melule, Tuga Piovare, Dabi Mele, Clearview Company, Dabon, a chet ledigo, Suzan Yayubone. Don't you represent in a Padalo, American, and Yempoaz Yare, Shi Elule, Nidinia Junyendu,
Clearview AI's business model is taking
Clearview
company ကိုဝေဖန်သူတွေကတော့ပုံမတင်ကျက်တဲ့ဥပဒေတွေချမှတ်ဖို့တိုက်တွန်းနေကြတာပါ။ဒါပေမဲ့လည်းစစ်ပွဲအတွင်းရက်ဆက်ကြမ်းကြုတ်မှုတွေနဲ့ရင်ဆိုင်နေရသူတွေအတွက်ကတော့အသုံးသဲ့တဲ့နည်းပညာတစ်ခုဖြစ်နေပါရယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေမှာတော့တနင်္ဂနွေညတိုင်းမှာတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေမှာကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာများထူးခြားစံပြသတင်းများနဲ့သတင်းတွေကတူတာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ပြည်သွင်းနိုင်တင်ဆက်နေကြကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်မြန်မာစီးပွားရေးဈေးကွက်ရန်တရာပြတ်နေပြီလားဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြမှာပါမယ်ရင်ချင်းနိုင်ကူညီတင်ဆက်ပေးထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာစီးပွားရေးဈေးကွက်ရန်တရာပြတ်နေပြီလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုတလောမီဒီယာတွေမှာနေဆက်ဒေတာကုန်သွယ်ရေးကိုအမေရိကန်ဒေါ်လာနဲ့အယောင်းဝယ်လုပ်ရမယ်လို့စစ်ကောင်စီကတတ်မှတ်လိုက်တဲ့သတင်းတွေအတော်လေးတွေ့နေရပါတယ်အေယာဝတီသတင်းဌာနကတော့တရုတ်နယ်စပ်လေဒေါ်လာနှင့်ကုန်သွယ်ရန်စစ်ကောင်စီပြန်တတ်မှတ်မြန်မာနောင်းကနယ်စပ်ကုန်သွယ်ရေးတွင်ဒေါ်လာပြန်သုံးရန်စစ်ကောင်စီတတ်မှတ် VOA ကလည်းကန်ဒေါ်လာပြန်သုံးရမယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလို့ခေါင်းစဉ်အသီးသီးပေးပြီးရေးကြပါတယ်မြန်မာနောင်းကတော့အခုလိုမှတ်ချက်ပေးပါတယ်မြန်မာနိုင်ငံ၏အကြီးဆုံးနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုတွင်တရုတ်ယွမ်နှင့်ထိုင်းဘတ်ငွေတိုက်ရိုက်ပေးချေခြင်းအပြင်အမေရိကန်ဒေါ်လာလွှမ်းမိုးမှုလျှော့ချမိစစ်ကောင်စီရည်မှန်းချက်မှာမအောင်မမြင်ဖြစ်နေသည်လို့မှတ်ချက်ပေးပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းမှာအမေရိကန်ဒေါ်လာကိုမှီခိုမှုလျှော့ချဖို့ရည်ရွယ်ကာတရုတ်နယ်စပ်မှာယွမ်နဲ့ကျပ်ထိုင်းနယ်စပ်မှာဘတ်နဲ့ကျပ်တို့ကိုဒေါ်လာအစားအသုံးပြုပေးချေရန်2021ဒီဇင်ဘာနဲ့2022မတ်လတွင်အတွင်းကညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုအခါမှာတော့ဒေါ်လာ300မယ်လို့စစ်ကောင်စီကဇူလိုင်2ရက်နေ့ကပြန်လည်တတ်မှတ်ခဲ့ပြန်ပါတယ်
။သတင်းတွေအားလုံးမှာတွေ့ရတာကတော့ဗဟိုပန်ရဲ့ဒေါ်လာနဲ့ကျပ်ငွေလဲနှုန်း1850ကျပ်လို့ပုံသေးတတ်မှတ်ထားတာဟာကုန်တယ်တွေအတွက်ကုန်သွယ်ရမှာကြီးမားတဲ့အခက်အခဲအဟန့်တားဖြစ်နေတယ်ဆိုတာပါပဲ။တကယ်ဈေးကွက်ပေါက်ဈေးကအမေရိကန်ဒေါ်လာကို2200ကျပ်ဝန်းကျင်ရှိနေတာပါဒီတော့ဗဟိုဘဏ်တက်မှတ်တဲ့ဈေးနှုန်းနဲ့အမှန်တကယ်ဈေးနဲ့ကဒေါ်လာကို350ကျပ်လောက်ကွာဟနေပါတယ်ဒါအပြင်ကုန်တွေတွေရလာတဲ့ပို့ကုန်ဝင်ငွေကိုဗဟိုဘဏ်က1850ကျပ်နဲ့ဖြတ်ယူထားပေမဲ့ကုန်တွေတွေတွင်းကုန်အတွက်ဒေါ်လာပြန်ဝယ်တဲ့အခါမှာတော့ဗဟိုဘဏ်ကလိုသလောက်ပြန်မရောင်းတဲ့အပြင်ဝယ်ရင်လည်းချက်ချင်းမရဘူးလို့သိရပါတယ်စာရစာရအထောက်ထားတွေအစဉ်စဉ်တင်ရတော့အချိန်ကြာပြန်ပါတယ်ဒီအကြောင်းကိုအေယာဝတီသတင်းဌာနမှဇူလိုင်5ရက်နေ့ကဖော်ပြတဲ့သတင်းဆောင်ပါမှာကုန်တယ်တဦးကအခုလိုပြောတာတွေ့ရပါတယ
်ဘာကြောင့်လဲဆိုတော့စစ်ကောင်စီကဒေါ်လာလူတလောက်ပြန်မရောင်းပေးနိုင်ဘူးကျွန်တော်တို့ရောင်းလိုက်တဲ့ပစ္စည်းကဒေါ်လာနဲ့သတ်မှတ်လို့သူတို့စီဒေါ်လာရောက်သွားပြီမဲ့ကျွန်တော်တို့ဒေါ်လာလူလို့ပြန်ဝယ်ရင်မရတော့အပြင်ကဈေးနဲ့ဝယ်ရတယ်အပြင်မှာကဒေါ်လာ2190ကျပ်ဖြစ်နေတယ်အဲ့ဒီတော့တင်ပို့သူကလုံတိုင်းရှုံဖြစ်နေတာပေါ့တွင်းကုန်ပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ဒေါ်လာတန်ဖိုးကုန်သွယ်တိုင်း350ကျပ်ရှုံပေါ်နေတဲ့သဘောဖြစ်နေတာကိုတွေ့ရပါတယ်ဒါအပြင်ပို့ကုန်ရငွေများဗန်စရင်ကို45ရက်အတွင်းဝင်ရောက်ရမယ်လို့လည်းထုတ်ပြန်ချက်မှာကန့်သတ်ထားပါတယ်ပို့ကုန်ရငွေများကိုဒ dollar net a mile like be now by. When I met young young with a bomber, Gondwego Naya guy no net. When we go Nia guy no nugu, dollar net piata be. Jang we go gondeta, the dollar tongsiang as a jan no neta, Jang we tow be my pibari. The chain de mabe, doing on the ganta nida le shibari. Tida re doing on ganta mugaro, Modo guardian duendane. Machine me pillu ada mahode, modoga abu bi siduigu, baby laida pipare. Dajon, biduema, gaziri, miendela magu, soye ni jabare.
Baho banye, dolane, jangwe, lele, y muarane patalu, nike e shagale, julaina shia niga jibare. Nyama baho banye, poko, wingwe, dola yangwegu, nyama jangwe name a timini, lele yame lu, a make no jaja topiangere. Tabi me, nanga japa in communiriha, kilo queen yanide, daha, yoti yoye, ubidi belu, we panduriga, topia jaune, baho banye, American dolangwegu, jangwe name a timini, leame, sure lo yaha, asian nanga ridema, nyama go po tijanzi de lu, subare.
Akulu, neza gondo yema. Yuan Banguisa, Balu American Dolangui, Pianeta Mayara Le Surago. Siwa in a good Yangwe Wunjitana, Amera and Duemo, Ume Mengaro, Penle Yjongani Dimbuye, Dolane Yaramu, Neza di Dane, Penle Yjong, the Bieni Pian Lubalu, BBC Go, Piojageta, Tuyavare. Dabi me, Dilu Pipo Nide, Chi Nirigu, Nema Siwa Pinachin, Ugaro, Kulu, Macha Bivare. Transaction cost be put a laro, siwaye po sura bobia, a yenga, rent sinking ne, crony siwaye bonza, now monku, daribe agon lama bibia, pioya yendo, sigwe yandia, pielare the bobe. Kababa yem, yama siwaye sounji lila jensaya, natana sent ni ebi la topian gemaro, yama siwaye ha, anamadingin galane, nine shin ye, natana set dem ma.
ဆက်ရှိရာဂိုင်းနှုံကျုံသွားခဲ့ပြီး2027နှစ်မှာတော့30ရာဂိုင်းနှုံပိုသေးငယ်သွားနိုင်စရာရှိတယ်လို့ခန့်မှန်းထားကြောင်းပါခင်ဗျာပြည်တွင်းနိုင်တင်ဆက်နေကြကဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ဖြစ်ပါတယ်အခုဆက်ပြီးတော့တနင်္ဂနွေပတ်စံတိုင်းတင်ဆက်နေကြမြန်မာပြည်မှာပေးစာများကဏ္ဍကိုအလှည့်ပေးခြင်းပါတယ်မအိတ်တနာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင်
ကျေးဇူးတင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း
ဆိုတဲ့တော်ရရှင်ကတော့ VOE ကိုစာတိုတိုလေးရေးလာတာပါ VOE နှစ်ထောင်ခုနှစ်ခုနှစ်ထဲကအားပေးလာတာပါ VOE ကိုနားထောင်ရတာကြိုက်ပါတယ်တဲ့
ဖီယိုဝိုင်းတော်သားတွေအကုန်လုံးကိုကျမ်းမာစိတ်ချမ်းသာပါစေနောက်ထပ်တော်ရရှင်မျက်ရည်တနာကတော့မင်္ဂလာနည်းနည်းကလေးမှာမြမပြည်သူပြည်သားကဘာသူကဘာသားအပေါင်းကပ်ဘေးစိုးအနေအမျိုးမျိုးနဲ့စစ်ဘေးစိုးကနေပြီးတော့ခင်ရှင်လွတ်မြောက်စွာနဲ့ကျန်းကျန်းမာမာအဆင်ပြေပြီးကြော်ဖြတ်နိုင်ကြပါစေတဲ့အားလုံးအတွက်မင်္ဂလာရှိတဲ့ဆုတောင်းတောင်းပေးလာပါတယ် ကျွန်တော်တို့ရှင်တိတိမြင်ကဗီအိုအီမြန်မာပြည်ကပေးစာခန္ဓာကိုစာရေးခြင်းမှာလေဆိုတော့မက်ဆန်ဂျာမှာစာရေးပြီးတော့မေးလာပါတယ်သူကတနင်္ဂနွေနေ့ညတိုင်းတင်ဆက်တဲ့တော်ရရှင်တို့ရဲ့အစီအစဉ်ကိုစာရေးပို့ခြင်းတာဘလို့ပို့ရမလဲပြောပြပေးပါတယ်အခုမက်ဆန်ဂျာကနေဖြေချပေးပါလို့သူကရေးလာပါတယ် ဟုတ်ကဲ့ဒီတော့ရှင်ကVOA Facebook ကနေစာပို့တာဘာလို့လဲမသိဘူးစာရိုက်ပြီးတော့ပို့တော့မှန်မှန်ကန်မှန်ဟုလို့ပေါ်လာလို့ကိုပို့တဲ့စာမရောက်ဘူးလို့ထင်ပြီးတော့အခုမက်ဆန်ဂျာကနေထပ်ပို့တာပါတဲ့ email လိပ်စာကလည်းဒီလောက်ဒီလောက်ကိုပို့ပါတယ်ဆိုပြီးတော့သူရေးလာတာကတော့ဟုတ်ပါတယ်မှန်မှန်ပါဘူးအဲ့ဒါမှားနေပါတယ်နော် email လိပ်စာအမှန်က bamise@voanews.com ဖြစ်ပါတယ် bamise@voanews.com
voanews.com ဖြစ်ပါတယ်ရှင်။ဒါမှမဟုတ်ခက်ခဲခဲအဲ့ဒါမလုပ်ဘဲနဲ့ကျမစီကိုအခုစာရေးမိတဲ့ Messenger ကနေပြီးတော့စာရေးလို့ရပါတယ်နော်။အကြောင်းမလို့ကျမအဲ့ဒီ Messenger မှာလည်းဒီညမှာစာရေးလို့ရပါတယ်ဆိုတာလည်းပြန်ထားပေးပါတယ်။နောက်ပြီးတော့ကျမရဲ့ရိုဒီ VOE ရဲ့ email လိပ်စာကိုလည်းထည့်ပြီးတော့ရေးထားပေးလို့ရပါတယ်။ Messenger သုံးလို့အဆင်ပြေနေတော့ Messenger ပဲလွယ်လွယ်ကူကူသာပို့လိုက်ပါ။မြန်မာပြည်ကပေးစာများအစီအစဉ်မှာလည်းအလင်းသိတယ်လို့ဖော်ပြပေးတယ်လို့မျိုးကျမဒီ Messenger ကနေပြီးတော့လည်းတိုက်ရိုက်တော့ရှင်နေမေးလာတာတွေကိုဖြေကြားပေးပါတယ်နော်။စာရီကိုအမြဲတမ်းနားထောင်ပြီးကျမစီကိုအပတ်စဉ်လိုလိုစာရေးတဲ့မက်ဆန်နာကလည်းဒီတစ်ပတ်စာရေးလာပြန်ပါတယ်
။မဲဟိတနာကျော်ရှင်ကျမနားထောင်ရတဲ့ VOA ရဲ့သတင်းကြေညာချက်မှာကြားလိုက်ရတာကမြန်မာပြည်မှာမြင်းကလင်ပြည့်ွေကျော်၅ခုလို့ကြားလိုက်ရပါတယ်။ဒါကြောင့်ပါဦးတိမောင်တန်းရဲ့ဆူတောင်းပေးတဲ့မြစ်တာတရားကိုသတင်းနားထောင်နေတဲ့ VOA သောတာရှင်အပေါင်းကပီတိဖြစ်ကြမှာအသေးချာပါပဲ VOA ရေ။ကျမတို့မြန်မာပြည်သူမိသားတွေရဲ့ဆင်းရဲဒုက္ခကိုစိုးရိမ်နေတာပေါ်လွင်နေပါတယ်။ကျေးဇူးတင်ရပါတယ်။မေတ္တနာကျော်ထုတ်လွှင့်ပေးတဲ့တတ်တန့်ရောင်သတင်းလွှာမှာလန်ဒန်ကဘုရင်မကြီးရဲ့မွေးနေ့ကိုအဆဆုံးကြားရမြင်ရမယ်လို့မျှော်နေခဲ့တာသတင်းပတ်တွေတော့ကြော်သွားပါပြီအားလျှော့လိုက်ရပါပြီဟုတ်ကဲ့ဆက်လုံးပေါင်းအမှားပါလာတဲ့ပေးစာတွေကိုဖြည့်ဆွက်ဖတ်ပြီးတဲ့နေရာမှာကျွမ်းကျင်ပါတယ်ဆိုတဲ့မေတ္တနာကျော်10မိနစ်စာသတင်းတွေကိုလည်းစိတ်ဝင်တစားအမြဲတမ်းနားထောင်ပြီးအားပေးနေပါတယ်အချိန်တွေကပို့ပြီးတော့ကြမ်းတမ်းလာနေပါတယ်အခုနေရတဲ့ပတ်ဝန်းကျင်မှာမကြာခဏဖြုတ်ပစ်နေတာတွေစိတ်လာတယ်အားလုံးကရောထွေးနေပြီVOA ရေအယောင်တွေကိုမကွဲတော့ပါဘူး။တောကြောင်တွေလက်ခမောင်းခတ်တဲ့အချိန်ပေါ့။ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေလည်းအားလုံးကျန်းမာရွှင်လန်းကြပါစေလို့ဆုတောင်းမြတ်တာပို့တာပေးပါရစေ
။ဟုတ်ကဲ့ပါ။မဆန္ဒပြောထားတဲ့ဘီရင်မကြီးမွေးနေ့တင်ကတော့ဒီဘီရင်မကြီးမွေးနေ့ဖြစ်သွားတဲ့ဟာတက်တဲ့ရောက်တဲ့တော့ထုတ်လွှင့်နေနေမှာဟုတ်ပါဘူးရှင်။အဲ့တော့အဲ့ဒီကလွှင့်နေရေဒီယိုသတင်းတို့နောက်ပြီးတော့နေ့စဉ်ရုပ်မြင်သံကြားသတင်းတို့မှာပါသွားလိုက်တယ်လေ။ဒါကြောင့်ကျမဒီတက်တဲ့ရောက်သတင်းလောမှာအဟောင်းကိုထပ်ပြောသလိုဖြစ်မှာဆိုလို့တတရံသတင်းလွှာလွှင့်နေနေကြတော့အဲ့ဒီသတင်းကိုထပ်ပြီးတော့မထည့်လိုက်တာပါ။ဒါနဲ့ဒီမက်ဆန်နာသဘောကျတယ်ဆိုရင်တမနစ်စာသတင်းများကလည်းတပတ်တစ်ခါရေဒီယိုမှာရောရုပ်သံမှာပါထုတ်လွှင့်ပေးနေပါရဲ့နော်။ဒါမဲ့အဲ့လိုမျိုးတပတ်တစ်ခါမှမဟုတ်ဘဲနဲ့နောက်ဆုံးတင်တာလေးတွေကိုအမြဲတမ်းကြည့်ချင်နေရှင်တော့ကျွန်တော်တို့ရဲ့ website ဖြစ်တဲ့ burmese.voanews.com ဒါမှမဟုတ်လည်းကျွန်တော်တို့ရဲ့ VOA မြန်မာ Facebook စာမျက်နှာမှာ VOA ဆိုတဲ့ tab အောက်မှာ VOA တမနစ်သတင်းဆိုတဲ့ playlist ရှိပါတယ်။ကျမတို့နေ့စဉ်နေ့တိုင်းဖြစ်ပေါ်တိုးတက်မှုဒီသတင်းတိုလေးတွေကိုတမနစ်သတင်းများဆိုပြီးတော့အဲ့ဒီနေရာတွေမှာစာရန်ထုတ်ပြီးတော့တင်ထားပေးပါရစေ။အစီအစဉ်တွေကိုအားပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်။ဒီကိုရေးသားလာတဲ့စာရီထဲမှာတော့နိုင်ငံရေးအမြင်တွေနောက်ပြီးတော့နိုင်စင်ကျင်လေရာဘဝမှာကြုံတွေ့နေရတဲ့လူမှုကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာရီကိုလည်းလက်ခံရရှိပါရနော်။ဒီထဲကသောရရှင်တယောက်ရဲ့စာမှာတော့ဒေါ်သူဇာဝေဆိုတဲ့သောရရှင်မှာသူကတကယ်တမ်းကျတော့ကျွန်တော်တို့ VOA ကတင်ဆက်ပေးတဲ့ Facebook ကနေဖော်ပြပေးထားတဲ့သတင်းတပုတ်အောက်မှာလာပြီးတော့သူ့ရဲ့မှတ်ချက်ကိုရေးလာတာဖြစ်ပါလိမ့်။မြန်မာနိုင်ငံကလူခွင့်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
။လူခွင့်ရေးတွင်တွင်အော်နေကြတဲ့နိုင်ငံတွေလူတွေကိုလည်းတကယ်မကယ်ဆယ်နိုင်ကြတာဝန်းနေလိုက်တာ။ဥပမာရိုဟင်ဂျာလူမျိုးဖြစ်လို့ပါ
။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်ခံနေရတာတွေကိုနိုင်ငံတကာကဘာမှလုပ်ဝဲပေးနိုင်တော့ဘူးလားဆိုပြီးတော့သူအခုလိုမျိုးကြံရမြားကျွန်တော်တို့ရဲ့ဒီသတင်းထုတ်လွှင့်မှုအောက်မှာလာပြီးတော့ရေးလာတာဖြစ်ပါတယ်နော်။ရေဒီယိုကိုအဖေအမြဲဖွင့်လို့အမေဘိုက်ကလေးက VOA ကိုနားဆင်လာတာအခုအသက်35နှစ်ရှိပါပြီ။အခုတော့ဖုန်းနဲ့ပါဆက်ပြီးတော့နားဆင်နေပါတယ်ဆိုတဲ့သောရရှင်ကထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတူဖြစ်ပါတယ်။သူကစုစုပေါင်းစာရေးတာ3ငါပဲရှိသေးတယ်ဆိုပြီးတော့အခုတော်တော်စာရေးစတိုက်ရေးလာတာတွေ့ရပါတယ်
။အိမ်မှာယွာမှာကိုယ်နိုင်ငံမှာအလုပ်ကင်ကရှာပါကုံချောဈေးနှုန်းကမြင့်ပြည်တွင်းကုန်ကြမ်းဈေးမရလို့ပြည်ပကိုနီလန်မျိုးစုံနဲ့တွားကြပြန်တော့လေ MOU ကိုခဏထားပြီးတော့ခိုးလန်းကတွားမယ်ဆိုရင်လေထိုင်းဆိုအနည်းဆုံး75သိန်းမလေးဆိုရင်23သိန်းကုန်တာလေဒါဒီမဲ့လားဆိုတော့အသက်နဲ့ဘဝကိုရင်းပြီးတော့တွားရတာပါငွေသိန်းပေါင်း10ချီကုန်ကြခံပြီးတော့မှတွားပြီးတော့ကျွန်ခံရတာမလေးကထိုင်းထက်တော့တာပါတယ်ငွေဈေးကစစိတ်တအဆုံထိုင်းမှာကအထောက်ထားရှိရှိမရှိရှိအလုပ်သမားတွေကိုနှိမ်ကိုနှိမ်လာပါမလေးမှာဆိုရင်အကျင့်နဲ့စိတ်တပိုင်းကကောင်းမွန်ပါတယ်အလုပ်သမားတွေကိုငွေညှစ်အနိုင်ကျင့်နဲ့ရဲနဲ့ချင်းချောက်တာမျိုးလည်းမရှိတာမို့လို့ထိုင်းကိုမတွားဘဲနဲ့မလေးကိုပဲတွားကြဖို့အကြံပြုပြရစီရင်းမတော့ထိတိမိမိကိုရင်းစေချင်ပါတယ်ကျွန်တော်ကတော့ထိုင်းမှမလေးကိုသွားပါဦးမယ်ပြည်ပအလုပ်ထွက်လုပ်မဲ့သူကိုလည်းထိုင်းကိုပဲအားထားမနေပါနဲ့တော့လို့တိုက်တွန်းပြရစီဗျာထိုင်းရဲ့နဲ့မြန်မာနိုင်ငံသားတချို့ပူးပေါင်းအလုပ်စားတွေကတော်တော်များလာပါပြီကိုရင်ကြုံတွေ့ခဲ့ရတာပါကက်တင်ရှင်လူလူနဲ့ပါသတိကြီးကြီးထားစရာကြီးတွေပါလာပြီဗျာ
ထိုင်းမှာရှိကြတဲ့အမျိုးတွေအားလုံးသတိထားကြပါလို့အသိပေးပါရစေ
။ဒီတော့ရှင်ကမလေးကထိုင်းထက်တော့တာပါတယ်ဆိုပြီးရေးလာတာပါ။ဒါမဲ့ကျမတို့လည်းမကြာခဏပဲဒီမလေးရှားမှာတော်ပြီးအလုပ်လုပ်တဲ့မြန်မာနိုင်ငံသားတွေတော်တော်ဒုက္ခများကြရတဲ့တည်င်းတွေကိုမကြာခဏထုတ်လွှင့်ရပါတယ်နော်။အဲ့လိုလူတွေလည်းမကြာခဏဆက်သွယ်လာပြီးရင်ဖွင့်ရေးသားလာကြတာတွေရှိပါရဲ့ရှင်။တော်ရှင်ကြီးရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့တည်င်းတစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးရေးနိုင်သလို view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ပွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
အကျိုးရဲ့မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညံ့ညို့လွင်စီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ကမ္ဘာနိုင်ငံတချို့မှာမွေးဖွားနေထိုင်ကြသူတွေဟာကိုမိခင်နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးစတဲ့အခြေအနေတရက်ရက်နဲ့အကြောင်းအမျိုးမျိုးကြောင့်မိမိမွေးရဇာတိနိုင်ငံတွေကိုစွန့်ခွာပြီးအခွင့်အလမ်းပုံမှုကောင်းမွန်တဲ့လူမှုဘဝတွေငြိမ်းချမ်းနိုင်တဲ့နေရာဒေသနိုင်ငံတွေကိုတရားဝင်ခီးလန်းတွေကပဲဖြစ်ဖြစ်တရားမဝင်ခီးလန်းတွေကပဲဖြစ်ဖြစ်ရေးကြီးရာမျက်နှာရရှာဖွေရင်းရွှေ့ပြောင်းအခြေချနေထိုင်ကြပါတယ်သူတည်တနာပြုစင်းစရာတွေအရတော့ကမ္ဘာကပ်ယောဂဗေဒီမကြောက်မြင်အချိန်2019နှစ်ကုန်ပိုင်းလွန်အထိကမ္ဘာပေါ်မှာနေရစွန့်ခွာရွှေ့ပြောင်းနေထိုင်ကြသူတွေဟာခန့်မှန်းကြီး282တန်းနီးပါးရှိပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်သူလူဦးရေအထက်ကတဝက်ကျော်140တန်းဟာဥရောပနဲ့အမေရိကတိုက်မြောက်ပိုင်းအမေရိကန်ပြည်အောင်စုကနေဒါစတဲ့နိုင်ငံတွေမှာအခြေချနေထိုင်ကြပါတယ်။ကမ္ဘာလူဦးရေရဲ့ 3.5% ခန့်လုံးဟာမိမိနိုင်ငံကနေတခြားနိုင်ငံတစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်သူတွေဖြစ်တယ်လို့ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကြီးကပြောပါရယ်ဒီလိုရွှေ့ပြောင်းနေထိုင်သူတွေထဲမှာမိမိဘဝတိုးတက်ဖို့အတွက်အလုပ်ကိုင်းအတွက်ကိုယ်ဆန္ဒအရာရွှေ့ပြောင်းနေထိုင်သူတွေပါတယ်လို့စစ်မဲ့ဘေးဒဏ်နဲ့သဘာဝဘေးဒဏ်တွေကြောင့်အာရမရွှေ့ပြောင်းခံကြရတဲ့ဒုက္ခတွေတွေလည်းပါဝင်ပါရယ်အလုတ်အကင်အတွက်တခြားနိုင်ငံတစ်ခုခုကိုရွှေ့ပြောင်းနေထိုင်သူရွှေ့ပြောင်းအလုတ်သမားတွေကကမ္ဘာပေါ်ကရွှေ့ပြောင်းအခြေချနေထိုင်သူအားလုံးရဲ့သုံးပုံနှစ်ပုံရှိပြီးတော့တခြားအကြောင်းအရာတစ်ခုခုကြောင့်ရွှေ့ပြောင်းနေထိုင်ရသူတွေကသုံးပုံတစ်ပုံရှိပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြသူတွေထဲမှာ52ရာခိုင်နှုန်းကအမျိုးသားတွေဖြစ်ပြီး48ရာခိုင်နှုန်းကမိန်းကလေးတွေဖြစ်ကြပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြတဲ့အထက်မှာကလေးငယ်တွေက30တန်းလောက်ပါဝင်ပါတယ်။
အလုံးလုံးကိုင်းနိုင်တဲ့အရွယ်တွေဖြစ်တဲ့အသက်20ကနေ64နှစ်အထိကအများဆုံးဖြစ်ပြီး84ရာခိုင်နှုန်းရှိပါတယ်။နိုင်ငံတစ်ခုကနေတစ်ခုပြောင်းရွှေ့အခြေချရင်မိခင်နိုင်ငံရဲ့နိုင်ငံသားအသိအမှတ်ပြုမှုလည်းပြက်ပြဲတခြားနိုင်ငံတစ်ခုခုရဲ့နိုင်ငံသားအဖြစ်လည်းမရရှိသေးတဲ့နိုင်ငံမဲ့ဖြစ်နေသူတွေလည်းကမ္ဘာပေါ်မှာခက်မှန်းချေ၄သန်းကျော်ရှိနေတာပါ။ဒီလိုနိုင်ငံမဲ့၄သန်းကျော်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအများဆုံးဖြစ်ပြီးမြန်မာနိုင်ငံကတော့ဒုတိယအများဆုံးဖြစ်တယ်လို့ IOM ရဲ့အချက်လက်တွေမှာဖော်ပြပါတယ်။စီးပွားရေးပိုပြီးကောင်းမွန်ဖို့အလို့အကန့်ရရှိဖို့ပညာသင်ကြားဖို့မိသားစုနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ဆိုတဲ့အချက်တွေအပါအဝင်အကြောင်းမျိုးမျိုးနဲ့ကိုမွေးဖွားရာနိုင်ငံကနေတခြားပို့ပြီးအခွင့်အရေးသားတဲ့နိုင်ငံတွေကိုပြောင်းရွှေ့နေထိုင်သူတွေထဲမှာအိန္ဒိယနိုင်ငံသားတွေကကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်နောက်ဆုံးရယူထားတဲ့စီးရင်စရာတွေအရာတော့အိန္ဒိယနိုင်ငံသား18တန်းခွဲဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။အိန္ဒိယနိုင်ငံပြီးရင်တော့မက္ကဆီကိုရုရှားတရုတ်ဘင်္ဂလားဒေ့ရှ်ဆီးရီးယားပါကစ္စတန်ယူကရိန်းဖိလစ်ပိုင်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံသားတွေဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်ကြပါတယ်။အကြောင်းမျိုးမျိုးနဲ့ရွှေ့ပြောင်းလာသူတွေကိုအများဆုံးလက်ခံထားတဲ့နိုင်ငံကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတခြားနိုင်ငံမှာမွေးဖွားပြီးလာရောက်အခြေချနေထိုင်ကြတဲ့သူပေါင်း48သန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုပြည်ရဲ့ရွှေ့ပြောင်းလာသူတွေအများဆုံးရှိတဲ့တခြားနိုင်ငံတွေကတော့ကနေဒါ၊ Saudi Arabia, UK, UAE, ပြင်သစ်၊ Germany, Australia,စပိန်နဲ့ရုရှားနိုင်ငံတွေပဲဖြစ်ကြပါရဲ့ရှင
်။တင်းနေကတုတအစီအစဉ်ကိုတော့မညညွလင်းစီစဉ်တင်ဆက်တာပါရှင်။တော်တာရှင်တို့အခုနားဆင်ကြည့်ရှုနေရတာက VOA မြန်မာပိုင်းရဲ့တင်းငွနွေညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့ကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုတင်ပြပေးချင်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းတောင်ဘက်ရွာလေးတစ်ရွာမှာမိချောင်းတစ်ကောင်ကိုတားဖားနှစ်ယောက်ကကြိုးခွင်းဆွတ်ပြီးတော့ဖမ်းလိုက်ကြပါတယ်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာတော့ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကျင်းပခဲ့တဲ့ကမ္ဘာရုပ်အဆိုးဆုံးခွေးပြိုင်ပွဲမှာ Mr. Happy Face ဆိုတဲ့ခွေးကလေးအနိုင်ရသွားပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းကိုတော့ကိုငင်းချင်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းတောင်ဘက်ကရွာလေးတစ်ရွာမှာမိချောင်းကြီးတစ်ကောင်ကိုရွာကန်တားဖားနှစ်ယောက်ကျိုးခွင်းဆွတ်ပြီးခံလိုက်ကြပါတယ်။လူတွေအတွက်လည်းအန္တရာယ်ရှိနေစဉ်လူနေမှုလုပ်ငန်းတွေလည်းအနှောက်အယှက်ဖြစ်လာနိုင်တဲ့အတွက်အခုလိုဖမ်းဖို့အရေးစွန်ဆုံးဖြတ်လိုက်ရတာလို့ဖားခင်ဖြစ်သူဥစမန်ကပြောပါတယ်။အသက်53နှစ်အရွယ်ဥစမန်နဲ့တားဖြစ်သူ14ပြည့်ကျော်တဲ့မိချောင်းကြီးကိုကျိုးအလုံးခတ်သေးသေးလေးနဲ့ဖမ်းတဲ့ဗီဒီယိုကဆိုရှယ်မီဒီယာမှာလူကြီးများသွားတာပါ။မိချောင်းကြီးကသူတို့ရွာမှာရှောက်သွားနေတာနှစ်ရက်လောက်အကြာမှာဖမ်းဖို့ဆုံးဖြတ်လိုက်တာလို့လည်းပြောပါရယ်။ဒီတိုင်းထားလိုက်လို့ကုန်းမော်တက်နေရင်လေခွင်းတွေစီလဲသွားလို့မရအရန်လဲအနေများမယ်။နောက်ပြီးကျွန်တော်တို့ဖမ်းလေးရှိတဲ့မြောင်းတွေစီကိုရောက်သွားရင်လူတွေဒုက္ခရောက်မှာမို့ဖမ်းလိုက်ရတာပါလို့ပြောပါရယ်။မိချောင်းက14ပြည့်ကျော်အရှိရှိတယ်လို့ဒေသခံတဘာဝရင်းမြစ်ထိန်းသိမ်းရေးဌာနကပြောပါရယ်။အဲ့ဒီမိချောင်းကိုသူတို့ထရက်ကားနဲ့တဲပြီးတော်တဲ့ကိုပြန်လွတ်ပေးလိုက်ပါရယ်ရှင်။
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့ကမ္ဘာရုပ်အဆိုးဆုံးခွေးပြိုင်ပွဲမှာ Mr. Happy Face ဆိုတဲ့ခွေးလေးအနိုင်ရသွားပါတယ်။ကာယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။အရီဇိုနာပြည်နယ် Flagstaff မြို့ကအသက်48နှစ်အရွယ်ပိုင်ရှင်ဖြစ်သူဂျနက်တာဘနန်လီက Mr. Happy Face ရဲ့ပိုင်ရှင်ဖြစ်ပါတယ်။ကမ္ဘာရုပ်အဆိုးဆုံးခွေးလေး Mr. Happy Face ကိုတလေးဆန်စောင့်ရှောက်ရေးဂေဟာကကဲတင်ထားတာဖြစ်ပြီးတော့သူ့အတွက်စိတ်ချမ်းသာမှုကိုပေးတဲ့အတွက်ကမ္ဘာချစ်စရာအကောင်းဆုံးခွေးကလေးဖြစ်တယ်လို့ပိုင်ရှင်ဖြစ်သူဘနန်လီကပြောပါရယ်ခွေးကလေးဟာအသက်18နှစ်ရှိနေပြီလို့ခန့်မှန်းရပြီးတော့အမွှေးမရှိတဲ့ခန္ဓာကိုယ်မှာဝက်ချံတွေပေါက်နေတဲ့အပြင်ခေါင်းဖြူဖြူမိုဟော့ပုံစံသဘင်နဲ့ခေါင်းဆောင်ဆောင်ခွေးကလေးဟာရှာလဲတစ်လစ်ထွက်နေတာပါဒီခွေးကလေးရုပ်ဆိုးတာကိုဒိုင်းလူကြီးအကဲဖြတ်တွေရောပရိသတ်ကြီးကပါတညီတညွတ်ထဲလက်ခံပြီးပထမဆုပေးခဲ့ကြပါတယ်။ White Tan ဆိုတဲ့အသက်6နှစ်အရွယ်ပေကနစ်ခွေးကလေးဟာဒုတိယဆုရသွားပြီးတော့ပထမရသွားတဲ့ခွေးကလေးနဲ့ပုံစံတူသလိုခေါင်းကအမွှေးတွေဟာခန္ဓာကိုယ်ထက်များနေပြီးသွားလည်းမရှိပါဘူး။တတိယနေရာကိုတော့အသက်12နှစ်အရွယ် Monkey ဆိုတဲ့ခွေးကလေးကရသွားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Riverside ဖမ်းဦးရင်ထဲမှာ
ပေါင်းမြက်တွေနဲ့အသင်တွေကိုရှင်းဖို့စိတ်တွေကိုအသုံးပြုနေပါတယ်။ဓာတ်ရုပ်စည်းရည်တွေမတုံးမဲတောထနေတဲ့အပင်တွေနဲ့မြက်တွေကိုသဘာဝနီးအတိုင်းစိတ်တွေသုံးပြီးရှင်းတာပါ။နယူးယောက်ပြည်နယ် Rhinebeck စိတ်ချံကစိတ်တွေဖြစ်ပြီးတော့စုစုပေါင်းအကောင့်20လောက်ကိုခေါ်လာတာပါ။ပေါင်းမြက်တွေနဲ့အပင်တွေကိုရှင်းပြရင်တော့ဒေသခံအပင်တွေနဲ့မြက်တွေကိုပြန်ဆိုင်ဖို့လည်းစီစဉ်ထားပါတယ်။ဒေသခံမျိုးရင်းအပင်တွေကမြေကြီးကိုပိုကောင်းကောင်းထိန်းထားနိုင်ပြီးတော်ရဲတရိတ်ဆန်တွေအတွက်လည်းနေထိုင်စရာနေရာကောင်းကိုဖန်တီးပေးနိုင်ပါတယ်လို့ Riverside Bank ဥယျာဉ်ထိန်းသိမ်းရေးအဖွဲ့ယာယီဥက္ကဋ္ဌဂျွန်ဟာရူကပြောပါတယ်။လူတွေအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ Poison Ivy လို့အပင်တွေတခြားမလိုလားတဲ့အပင်တွေကိုစိတ်ကသိကြိုက်တယ်လို့လည်းပြောပါတယ်။အဲ့ဒီစိတ်အကောင20ထဲမှာ4កောင်ဟာနွေရာသီ4လလုံးဒီပန်းချံထဲမှာနေထိုင်မှာဖြစ်ပြီးတော့တစ်ဧကကျဲတဲ့ပန်းချံကိုရှင်းလင်းပေးမှာပါရှင်။
အမေရိကန်နိုင်ငံမန်ဆာချူးဆက်ပြည်နယ်ကဂလော့စတာမြို့မှာပြီးခဲ့တဲ့အပတ်ကနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ချောတိုင်ရှောက်ပွဲကိုကျင်းပခဲ့ပါဗျ။ကတ်ယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးမှအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။မြန်မာပြည်ကကျင်းပတဲ့ချောတိုင်တပ်ပွဲတွေနဲ့မတူတာကတော့ချောတိုင်ကိုလေထဲမှာတဲတဲထောင်ထားတာမဟုတ်ပဲပင်လယ်ဘက်ကိုမျက်နှာမှုပြီးတော့အလျားလိုက်ချထားတာပါ။အဲ့ဒီတိုင်ပေါ်မှာချောစီတွေတုံလင်းထားပြီးတိုင်ထိပ်မှာတော့အလံဆိုင်ထားပါဗျ။အမေရိကန်ချောတိုင်ရှောက်ပွဲမှာတော့အဖွဲလိုက်အလံကိုရယူဖို့စ조사ရတာမဟုတ်ပဲလူတယောက်ချင်းစီကချောတိုင်ကိုဖျက်ပြီးအလံကိုရအောင်စ조사ရတာပါအခုလိုချောတိုင်ရှောက်ပွဲဟာအီတလီနိုင်ငံကရွှေပြောင်းလာသူတွေရဲ့ဒလေထုံးစံဖြစ်နိုင်တယ်လို့ပါဝင်ရှင်ပြိုင်သူတဦးကပြောပါတယ်ဒီနှစ်မှာတော့အန်တိုနီနိုဗယ်လိုဆိုသူကအလံကိုရအောင်ယူနိုင်ခဲ့ပါတယ်အနိုင်ရသူအနေနဲ့ခြေထောက်နဲ့မြေကြီးထိစရာမလိုတဲ့အတွက်တခြားသူတွေကသူ့ကိုထမ်းပြီးရုပ်ပတ်အောင်ပွဲခံခဲ့ပါတယ်ခင်ဗျာ
ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုတော့ကိုငိမ့်ချင်းနဲ့မက်ခင်ပြူထွေးတို့စူးစီးတင်ဆက်ပေးထားတာပါရှင်ကျမတို့ VUE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်ကျမတို့ VUE မြန်မာပိုင်းကိုစာရေးသားဆက်သွယ်လိုတယ်ဆိုရင်တော့ VUE ရဲ့ email လိပ်စာက burmese@vuenews.com ဖြစ်ပါတယ် Facebook ရဲ့ဒီ Messenger စာမျက်နှာကနေလည်းစာရေးသားဆက်သွယ်နိုင်ပါတယ်ရှင်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါရှင်
ထိုင်းနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချာနိုချာနဲ့ဒီကနေ့တင်းတင်းကြပ်နေမှာသွားရောက်တွေ့ဆုံခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်နဲ့မတွေ့ဆုံပြီးမှအမေရိကန်နဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးတွေဟာမဟာဗျူဟာမိဘနဲ့မိဘဆိုင်ရာပူးတွဲကြီးညာချက်နဲ့ရောင်းလိုအားကိုဆက်ဆိုင်ရာကြံ့ကြံ့ခိုင်နိုင်ရေးနားလည်မှုစာချုပ်တော်တက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အမေရိကန်နဲ့ထိုင်းတို့ကစစ်မှားရေးနဲ့ရာသီဥတုဆိုင်ရာနယ်ပယ်တွေမှာလည်းပူးပေါင်းဆောင်ရွက်ရေးကိုတိုးချဲ့ဆောင်ရွက်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်အာဆီယံဘုတ်သဘောတူညီချက်၅ချက်ကိုစစ်ကောင်စီတာဝန်ယူနိုင်ရေးအာဆီယံတွေပူးပေါင်းဆောင်ရွက်ကြဖို့အချက်တော်အချက်ခီးစဉ်နဲ့ဒီကနေ့ထိုင်းနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိဖို့အတွက်ကျွန်တော်တို့တက်နိုင်ကြပြနီးလန်းတွေကိုဆက်လက်ရှာဖွေနေသလိုမြန်မာနိုင်ငံကတာဝန်ရှိသူတွေကိုတခြားနိုင်ငံတွေကလည်းထိထိရောက်ရောက်ဖိအားတွေပေးသွားပါမယ်လို့ဝန်ကြီးဘလင်ကင်ကပြောကြားသွားခဲ့ပါတယ်။ဝန်ကြီးဘလင်ကင်ကမြန်မာနိုင်ငံကဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့တွေ့ဆုံပြီးဘန်ကောက်မြို့မှာသတင်းတောက်တွေကိုအခုလိုပြောခဲ့တာပါ။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်ဆိုးရတာဝန်ခံမှုရှိလာအောင်ဖိအားပေးဖို့အမေရိကန်နဲ့လူတခြားနိုင်ငံတွေမှာပါတာဝန်ရှိပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။အမေရိကန်ဆိုးရကမြန်မာလူငယ်ကောင်းဆောင်တွေရဲ့အတန်ကိုနားထောင်သလိုNUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းထောက်ခံနေပါတယ်လို့လည်းပြောဆိုလိုက်ပါတယ်။ဝင်းချင်းပလင်ကင်ရဲ့ထိုင်းနိုင်ငံခီးစဉ်အတွက်မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူလူငယ်ကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းချက်စစ်ပြားမြို့၅တပ်အစောက်အုံတစ်ခုကိုတင်းငွေတွေနဲ့မှာရုရှားကဒုံးကျည်နဲ့ပစ်ခတ်လိုက်တာကြောင့်အနည်းဆုံးလူ15ဦးသေဆုံးခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးသူကပြောပါတယ်။
ဒီကနေ့ညပိုင်းတွေ့တဲ့တင်ချင်းချုပ်ကိုတော့ဥတ္တမောင်တန်းပြောပြပေးခဲ့ရပါရှင်။
ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။ရုပ်ပိုင်းနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အန်ဒရီဝီလျံနဲ့တီယန်ဂွန်တို့ဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုနားတော်တာဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါရှင်။This program.